တရုတ်နဲ့ရှီချင်းပြည်ရဲ့ရှီသတင်းပတ်နောက်ပိုင်းမြန်မာနိုင်ငံကိုလက်ရောက်မဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုလိုက်ပါတယ်။တမန်ဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြစ်ရှီသတင်းပတ်တောက်ချန်တဲ့စနေနေ့မှာမြန်မာနိုင်ငံကိုလက်ရောက်မဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့သည့်ဟွာချင်ယွန်းကိုကူကားပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံရုံး Facebook စာမျက်နှာမှာဖော်ပြခဲ့တာပါ။ဒါဆိုရင်2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလိုမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်ပါတယ်။တရုတ်ဆိုရရဲ့အားပေါ် Global Times သတင်းစာကတော့2020ပြည်နှစ်ဟာတရုတ်နဲ့မြန်မာတတ်မှတ်ဆက်ဆံရေးထူထောင်တဲ့အနှစ်90ပြည့်ဖြစ်တဲ့အတွက်တရုတ်နိုင်ငံကအကဲခတ်တွေစီးပွားရေးလုပ်ငန်းရှင်တွေကအခုခီးစဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းဖော်ပြထားပါတယ်။ဒီနေ့ကကောင်းတဲ့ပေါ်ပေါ်ချိုးကနေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တန်မှန်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။ခီးစဉ်တွင်တန်နိုင်ငံခြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အကြောင်းလဲမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးရောင်းဝယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။